မှုပြက်ပေမဲ့မြမအာနာပိုင်းကြီးလာမခေါ်သေးတဲ့အတွက်အန္တမန်ကျုံပေါက်ပလဲမြို့ဗန္ဒလာဘူးထောင်မှာအထိမ့်သိမ်းခံရဆဲဖြစ်တဲ့မြမတန်ကားတွေဟာအေရဝတီတိုင်းနဲ့တနင်္လာရီတိုင်းအပြင်ရခိုင်ကမ်းရိုးတန်းဘက်ကအများစုဖြစ်ပါတယ်။သူတို့ကလွန်ခဲ့တဲ့2003ခုနှစ်ကတည်းကအဖမ်းခံရသူတွေဖြစ်ပြီးအိန္ဒိယနိုင်ငံကယ်ကတ္တာမှာရှိတဲ့မြမကောင်စစ်ဝင်ရုံးကဒီကိစ္စကိုဖြေရှင်းပေးရမှာဖြစ်ပေမဲ့လည်းအကြောင်းအမျိုးမျိုးတွေကြောင့်ဒီပြဿနာကိုမရှင်းနိုင်ပဲဒီကနေ့ထိလွတ်မြောက်အကျဉ်းသားတွေရဲ့အခွင့်အရေးတွေဆုံးရှုံးနေတာဖြစ်ပါတယ်။အေရဝတီတိုင်းကပူရောမြို့နယ်ကြီးရွာတရွာကတန်ကားတွေတူကနေ RF ကိုပြောပြတာကအခုလိုပါ။
ကျွန်တော်တို့အဖမ်းနေတဲ့အရာကြီးတွေကတော့ပြောတာပေါ့နော်။
ကျွန်တော်ကမြန်မာနိုင်ငံမင်းတို့ကိုလက်ပခံနေဦးလို့ပြောရတာ။အဲမြန်မာတန်ရုံးတို့ကတော့ပြန်ပြီးတော့မဆက်သွယ်ဘူးလား
။ကွန်မန့်ကွန်မန့်တော့ပြောတယ်ဆရာကြီးကျွန်တော်တို့ကတော့ကျွန်တော်တို့ဆက်သွယ်တာတော့လည်းအဲ့လိုပဲပေါ့ရှင်းလာတာကွန်မန့်ရှင်းလာတာကွန်မန့်ပဲအဲ့လိုပဲအခြေချနေတာပဲ။ဒီသားစုဘယ်လိုနေလဲကိုရောမှာဘယ်လိုနေလဲဘယ်လိုထိုင်လဲဘယ်လိုစားတောက်ရလဲဆိုတော့ကျွန်တော်တို့ကမသိရဘူးကို။လုံခြုံနိုင်ငံတွေကဘယ်လိုပဲဆုံးရလေးနေကြပြီဆိုရင်တရားဝင်ငွေကြီးကိုလည်းအရင်ကနေဖုန်းချုပ်ခဲ့တာပေါ့။ဒါပေဆက်သွယ်လည်းမရဘူးလေ။ဖုန်းတွေပါတယ်ဆက်လို့လည်းကျွန်တော်တို့ဒေတာတွေမှာဖုန်းကကြီးတာမဟုတ်ဘူး
။ RF ကကယ်ကတားမှာရှိတဲ့မြန်မာကောင်စစ်ဝင်ရုံးနဲ့နယူးဒီလီကမြန်မာတန်ရုံးကိုဆက်သွယ်ပေးမိမယ်လေ။တာဝန်ရှိသူတွေနဲ့ပြောဆိုမိများခွင့်မရခဲ့ပါဘူး။မြန်မာငါးဖမ်းသမားတွေဟာပင်လယ်ပြင်မှာငါးနဲ့ပင်လယ်မြို့တွေရှာဖွေဖမ်းယူရင်းအိန္ဒိယရေပိုင်တဲ့ထဲမှာနေကြုံဝင်ရောက်လာတဲ့အတွက်အိန္ဒိယရေတပ်ကင်းလင်းတပ်ဖွဲ့တွေရဲ့ဖမ်းဆီးခြင်းခံရပြီးအန္တမာကျုံးမှာတရားစွဲဆိုထောင်ချခဲ့တာဖြစ်ပါတယ်။ပင်လယ်မြို့ရှာသူတွေဟာတစ်ခေါက်ကိုအနည်းဆုံးဝေ2သိန်းကနေ3သိန်းအထိဝင်ငွေရှိပြီးမြန်မာပြည်ဘက်ကဟိုတယ်စားပွဲယုံတွေမှာတင်သွင်းကြတာဖြစ်ပါတယ်။ပြီးခဲ့တဲ့လကလည်းအိန္ဒိယရေတပ်အာဏာပိုင်တွေပင်လယ်မြောက်ဖမ်းတဲ့မြန်မာတန်ကားတွေ20ဝန်းကျင်ကိုဖမ်းခဲ့ပါသေးတယ်။တရားစွဲခံရသူတွေဟာတချို့6လနဲ့အမှုပြက်ပြီးမှလည်းတချို့ကတော့တစ်နှစ်လောက်ကြာမှအမှုပြက်တာတွေလည်းရှိပါတယ်။အဲဒီတန်ကားတွေကစိတ်ဝင်စားစရာကောင်းတဲ့လူတယောက်ကတော့တနင်္လာရီတိုင်းကော့တောင်းမြို့နယ်စေရင်စုကြီးရွာကအသက်56နှစ်အရွယ်ဆက်လီဆောင်တဦးဖြစ်ပါတယ်။သူစောင့်နေတဲ့လေပေါ်မှာအိမ်ငိုက်ပါရင်လှိုင်းပုတ်ရာကအိန္ဒိယပိုင်တဲ့အမီမတိကျွန်းတစ်ခုမှာ9လလောက်တောင်းပင်နေခဲ့တယ်လို့သူကပြောပါတယ်။အဲ့ဒီကျောင်းမှာလူတယောက်မှမရှိပဲနေ့စဉ်ကေတင်ရှင်ကိုသူ့အနေနဲ့မျှော်ခဲ့ရတဲ့အကြောင်းလဲနာမည်မပြောပြခြင်းနဲ့ကာယကရှင်ကိုယ်တိုင်ကနေသူ့အတွေ့အကြုံတွေကိုအခုလိုရှင်းပြပါတယ
်ကျွန်တော်ဒီကားကလည်းမရဘူးခင်ဗျာဒီကားမှာပလဲတစ်ခါရှိပါရခင်ဗျာကျွန်တော်ရောက်တဲ့အချိန်မှာပလဲတည်းဆရာမမရှိဘူးကျွန်တော်ဒီပလဲအဆောင်အဆောက်ဦးမှာကျွန်တော်နေပါရခင်ဗျာကျွန်တော်ဆောရတော့မော်လာဒီစားတော့ဦးကြီးစား
သူပြောသွားတာကတော့သူရောက်ခဲ့တဲ့အချိန်မှာကျောင်းမှာလူမရှိပဲယာယီပလေးတက်စကန်တချို့ကိုတွေ့ရပြီးအဲ့ဒီမှာပဲနေနေကြရတဲ့အကြောင်းကျောင်းပေါ်မှာအုံသီးနဲ့သင်္ဘောသီးပဲရှာဖွေစားတော့ခဲ့ရတဲ့အကြောင်း9လလောက်အကြာမှာအိန္ဒိယပလေးမော်တော်ယာဉ်စင်းတွေ့လို့အင်ဂျီကိုအလံလုပ်ပြီးဝင်ရောက်ခေါ်ခဲ့တဲ့အကြောင်းအိန္ဒိယပလေးတွေကိုလက်ဟန်ရှီရန်နဲ့ရှင်းပြပြီးမဲ့စကားမပေါက်တဲ့အတွက်တစ်နှစ်လောက်ထောင်ထဲမှာအပုတ်ခံရတဲ့အကြောင်းမနေ့ကဇူလိုင်လမှာအမှုပြက်ပြီးမဲ့လည်းအခုထိအိမ်မပြန်ရလို့ကြံရစ်သူမိသားစုအတွက်အယမ်းစိတ်ပူတဲ့အကြောင်းမိသားစုကလည်းသူ့ကိုတည်လားရှင်လားသိမှာမဟုတ်တဲ့အကြောင်း RF ကိုရှင်းပြပါတယ်။လောလောဆယ်တော့လွတ်ရက်စိတ်အကျဉ်းသား200နီးပါးကိုထောင်ရှိမှာ Open Jail လို့အမည်ပေးထားတဲ့ယာယီအချုပ်ခန်းထဲမှာထိန်းထားပါတယ်။ယာယီဥထုဆိုပြီးအဝတ်အစားနဲ့ဆေးဝါးမပြည့်စုံတဲ့အပြင်အစားအသောက်တွေကလည်းအဟာရမပြည့်ဝလို့ကျန်းမာရေးတွေမကောင်းကြတဲ့အကြောင်းပြီးခဲ့တဲ့2005ခုနှစ်အောက်တိုဘာလကကိုတိုင်းချစ်လို့ခေါ်တဲ့အသက်46နှစ်အရွယ်ငပူရောမျိုးနဲ့ရှိလက်ရွာသားတစ်ယောက်ကွယ်လွန်သွားခဲ့ပြီးတော့မနေ့ကနိုဝင်ဘာလမှာအသက်33နှစ်အရွယ်ကိုမောင်ဦးဆိုတဲ့လူလဲတမန်တလေးမှာအိတ်နေရင်လေဖြတ်တဲ့အတွက်ကွယ်လွန်ခဲ့တဲ့အကြောင်းအကျဉ်းသားတယောက်ကအခုလိုရှင်းပြပါတယ
်။အခုပထမပြောရတဲ့နာရီယောဂနဲ့ပြောရတာကတော့ကျွန်တော်ရဲ့ညီပေါ့နော်တိုင်းချစ်လို့ခေါ်ရတာ။ဒီကပ်ပြည်တဲ့ကလေးကတော့ဟုတ်တဲ့နေ့ပေါ့။နော်တို့ဘာသာဆောင်မကြည့်ဘူးရှင်တော်မကြည့်ဘူး။အိတ်ရခဲမရှိဘူးတမန်တလေးမှာဒီလိုပဲကျွန်တော်လည်းအိတ်ကြတာပေါ့။အိတ်နေတာကနေပြီးတော့သူမနေ့မိုးလေးတော့ဦးကြီးအားဖြစ်ပြီးတော့တင်းကိုပို့တော့တင်းကိုရောက်လာပြန်ပြေပေါ့။ဒီတော့တင်းကိုကြောင်အောင်နဲ့တည်သေးတယ်ကတော့လေတရတည်ရပေါ့နှလုံးပွဲရပေါ့ဒါဆိုလည်းပေါ့အဲ့လိုဖြစ်ဖြစ်ရတ
ယ်အခုဆိုရင်အဲ့ဒီအန္တမကျွန်းပေါ့ပလဲမြို့အချင်းထောင်မှာမြန်မာနိုင်ငံသားအချင်းသားတွေ300ကျော်လောက်အဖမ်းခံရပြီးတရားဝင်ကျင်ကတော့အမှုမပြတ်သေးတဲ့အချင်းကြနေလူတွေဖြစ်ပါတယ်ခင်ဗျာ